ခရင်ပြည်နယ်ဘက်ကအခြေအနေတချို့ကိုဆက်ပါအောင်မယ်ခရင်ပြည်နယ်အတွင်းအပြစ်ခတ်မဖြစ်ပွားရေးညှိနှိုင်းရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်ဖို့စစ်ကောင်စီက KNU ကိုကမ်းလှမ်းလိုက်ပါတယ် KNU ဘက်ကတော့အပြစ်အခတ်မဖြစ်ပွားဖို့ဆိုလို့ရှိရင်စစ်ကောင်စီတပ်တွေပြန်ဆုတ်သွားဖို့လိုတယ်လို့တုံ့ပြန်ပြောဆိုလိုက်ပါတယ်အပြစ်အဆုံကိုတော့ကိုခင်မောင်စိုးမင်းကဆက်ပြောပြပါလိမ့်မယ်
ကရင်ပြည်နယ်အတွင်းမှာအပြစ်အခတ်တွေမဖြစ်ပွားရေးအတွက် KNU ကရင်အမျိုးသားအစည်းအရုံးအနေနဲ့ညှိနှိုင်းဆောင်ရွက်ဖို့ကိုယ်စားလှယ်အမည်စည်းရင်းပေးဖို့ရန် KNU ကိုစစ်ကောင်စီကဒီလ23ရက်နေ့ကစာတစောင်ပေးပို့ခဲ့ပါတယ်။ဒါအပြင်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကလည်းတိုင်းရင်းသားလက်နက်ကိုင် EAO နယ်မြေတွေမှာလက်နက်ကိုင်ပဋိပက္ခတွေရောပါသွားရေးအတွက်တပ်မတော်ကငြိမ်းချမ်းရေးလှုံ့ဆော်နေတယ်လို့လည်းပြောဆိုပါတယ်။ဒီအချက်ကို KNU ကရင်အမျိုးသားအစည်းအရုံးအထွေထွေအတူရင်မှုပရိုတာတိုမှုကအခုလိုညင်းပယ်လိုက်ပါတယ်
။အဲလင်းပြန်တဲ့ဘုံလာကျဲပြီးတော့လေမင်းကြီးကတော့မှကျွန်တော်မြောက်ဒီရဲ့မြောက်ပိုင်းမှာရှိတဲ့ကျွန်တော်တို့ဖို့ထီမှုထားဆိုတဲ့နေရာမှာသူတို့ဒီလက်နဲ့ကြီးနဲ့လမ်းပစ်တယ်ဗျာရွာတဲကိုပစ်တာရွာတဲပစ်တော့18နှစ်ကျော်ကျော်18နှစ်ရှိတဲ့တမီးငယ်လေးတယောက်ဗျာအမကိုချီဆောင်ကခေါင်းကိုထိပွဲချင်းပြီးကိုဆုံးသွားတာဗျာတော့အိမ်ကလည်းပြက်စီးသွားတယ်ဆိုတော့ကျွန်တော်ပြောချင်တာကဟိုအီးကိုကိုသွားမတိုက်ဘူးဆိုတာတော့လေဟိုတိတ်တော့လည်းအဆင်မပြေဘူးထင်ပါတယ်ပေါ့နော်ဟုတ်ကဲ့ပ
ါဒါအပြင်စစ်ကောင်စီအနေနဲ့အပြစ်အခတ်မဖြစ်ပွားအောင်ဥတည်လှုပ်ဆောင်မယ်ဆိုရင်စစ်အင်အားတွေတိုးမြင့်လာတာမလုပ်ဘဲရုတ်သိမ်းသွားတင်တယ်လို့လေပရိုတာတိုမှုကပြောပါတယ
်ဆိုတော့အပြစ်ခတ်မဖြစ်ပွားရေးအတွက်ဥတည်တယ်ဆိုရင်တော့ကျွန်တော်ကတော့အကြံပြုလိုတာကစစ်တပ်ပြန်ဆောက်သွားဖို့လိုပါတယ်လို့ဒီဟာနဲ့တနိုင်ငံလုံးဆိုင်ရာပြည်ပခပြည်လဲရေးနဲ့နိုင်ငံရေးပြဿနာပြည်လဲရေးကိုဘလို့ link လုပ်ထားတယ်ဆိုတာလေးတော့ဟိုတော့မေခွန်းရှိတာပေါ့နော်လက်ရှိဖြစ်နေတာကတိုင်ရာတွေတိုးချဲ့တာတို့ကျွန်တော်တို့ drone တွေလည်းလာထောက်လှမ်းပြီးတော့ဟိုလက်နဲ့ကြီးတွေလှမ်းပစ်တာတို့အခုတို့ howitzer တွေဘာတွေအထူးတို့ဆွဲယူလာတယ်လေဆိုတော့ဒီဟာတွေက de-escalating လုပ်ဖို့ဆိုတာတည်းကျွန်တော်တို့ကဟိုသဘောထားမှန်ကန်စွာနဲ့ပေါ့နော်ဘလို့နိုင်ငံရဲ့ပြဿနာကိုပြည်လဲအောင်လုပ်မလဲဆိုတော့ရည်ရွယ်ချက်လဲသူတို့ပါဖို့တော့လိုတာပေါ့နော
်ဆက်လက်ပြီးအခုကမ်းလှမ်းလိုက်တဲ့အပြစ်ခတ်ရောပါရေးဟာ EAO တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ stakeholder ခေါ်နိုင်ငံရေးမှာပါဝင်တဲ့ပါဝင်တိုက်သူအသစ်တွေ PDF ဒေသကာကွယ်ရေးတပ်ဖွဲ့တွေအကြားမှာကွဲပြားသွားအောင်လှုပ်လိုက်တာဖြစ်တယ်လို့လည်းသူကပြောပါတယ်ဒါအပြင်ဆွေးနွေးပွဲကိုနိုင်ငံရေးအရာအသုံးချတာမျိုးမဟုတ်ပဲနိုင်ငံရေးမှာစစ်တပ်ကမပါပဲစစ်တမ်းလျားကိုပြန်ပြီးဖက်ဒရယ်ဒီမိုကရေစီကိုဘယ်လိုတည်ထောင်မလဲဆိုတာကိုလည်းဖော်ပြတင်တယ်လို့ KNU အထွေထွေအတွင်းမှပရိုတာတို့မှကပြောပါတယ်ခင်ဗျာ